လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတ်သက်အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်တပ်မတော်ဘက်ကမှားယွင်းလုံဆောင်ချက်တွေအတွက်ဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုလိုစစ်ခုံရုံးကစစ်ဆေးနေစေဘူးသီးတော်မြို့နယ်ကုတာပြင်လူသက်မှုမှာတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတ်အစီရင်ခံစာနဲ့ဆက်လျင်းပြီးရခိုင်ပြည်နယ်တွင်တပ်မတော်ကနယ်မြေတင်ကြိမ်မှုစစ်ဆင်ရေးဆောင်ရွက်ရမှာကုတ်ကဲမှုအစစ်စစ်မှာမှားယွင်းစွာလှုပ်ဆောင်သူတွေကိုစုံစမ်းစစ်ဆေးရေးခုံရုံးကဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ
်ကျွန်တော်တို့ကဒီ ICOE အစီရင်ခံစာမထွက်ပေါ်မြင်လို့2025ရဲ့နေ့ကနေကျွန်တော်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တစ်ခုရှိပါတယ်အဲ့ဒါတော့ဒီလိုကုသရေးကိစ္စနဲ့ပတ်သက်ပြီးပါတင်စစ်ဆေးတော့မယ်ဆိုတော့ထုတ်ပြန်ရဖြစ်တယ်အဲ့ထုတ်ပြန်ပြရနောက်ဆုံးပိုင်းမှာ ICO ကြီးနဲ့ကျွန်တော်တို့ပြောက်ဆောင်ရဲ့ရှိတယ် ICO ကြီးအင်္ဂါကဖတ်ပေါ်လာတင်ပါလေကျွန်တော်တို့ဥပဒေရထုတ်ပေါ်မှုအားလည်းကျွန်တော်တို့လည်းဟိုဒုက္ခလုံးနဲ့ရဆောင်ရစစ်ဆေးသွားတယ်ဒါဖတ်တည်ခိုင်းလို့မျိုးဆိုရင်ကြီးကြီးဆောင်ရွက်သွားဖို့လုပ်ပါမယ်လို့ဒီကဒီကြားထဲမှာ ICO ကြီးကနေပြောကြတယ်ဒါမှမဟုတ်ဒါဖတ်တည်စစ်ဆေးလို့ရတယ်ပြေဝပြေပေါင်းဆောင်ရွက်ခဲ့ပါတယ်အပြင်လိုအပ်တဲ့အချက်နဲ့ထောက်ထားတွေကိုဒါပြေဝဆောင်ရွက်ခဲ့တယ်အဲ့တော့ဆိုရချင်းလေးကြုံရနေလို့ကအောက်ခံလာတဲ့ဟာလေးဒီလိုလောက်ဆောင်ပြခဲ့ပါတယ်သတိပေါက်ထားခံရတဲ့ပုံလို့ရှိရင်စစ်တရားရဲ့တပ်မိသားလေးရင်းရတယ်ဆက်လက်ဆောင်ရတော့မှာဖြစ်ပါလေအကမ်းတော်မှာလေမင်္ဂလာကကွင်းကြီးညနေမြေကြီးကလုံလုံကြီးမြေကြီးလူကြီးလုံလုံကြီးဆောင်တဲ့အခါအစ်မကြီးမှာလက်ပြဆောင်တဲ့အခါမှာတော့အမားရင်းများရှိနိုင်တယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကဆောင်ရရမှာဖြစ်ပါ
2018ခုနှစ်စူလိုင်လကမြန်မာအစိုးရကနေဖွဲ့စည်းပေးခဲ့တဲ့အဖွဲ့ဝင်၄ဦးပါလှုပ်လှက်သောစုံစမ်းရေးကော်မရှင် ICOE ရဲ့အပိတ်အစဉ်ခံစာကို2020ပြည့်နှစ်ဇန်နဝါရီလ23ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။တမရုံအနေနဲ့ဘူရီတောင်မြို့နယ်ကုတာပြင်ကျေးရွာဖက်တပ်ပြမှုနဲ့ပတ်သက်လို့စစ်ခုံရုံးဖွဲ့စစ်ဆေးဖို့နိုဝင်ဘာလ25ရက်နေ့ကတမရုံဘက်ကထုတ်ပြန်ထားတာဖြစ်ပြီးနိုဝင်ဘာလကနေဒီဇင်ဘာလအထိကုတာပြင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ဆေးနေတာ၉ကြိမ်ရှိပြီလို့ဗိုလ်မှူးချုပ်စွန်မင်းတွန်းကဆက်ပြောပါတယ်
။နောက်ဆုံးအချိန်တွေကတော့ကျွန်တော်တလကွဲလောက်ဒီမှာ၉ကြိမ်ဆစ်စီခဲ့တယ်။ဒီရလုံပဲပတ်ပြီးများဆောင်းဆန်းဆစ်စီမှုပြီးဆုံးကြနေဖြစ်ပါတယ်။ကျွန်တော်တို့ရခံတဲ့ပတ်ပြီးများဆက်လက်ဆစ်စီပါမယ်။ဆစ်စီပြီးရင်တော့ကျွန်တော်တို့ဒီကာမတရားရုံးနဲ့လည်းအတူတူပါကြ။ပြန်ပြန်ဆင်းပြီးတာရှိနေတယ်။ဆက်မှဆင်းပြီးတာရှိနေတယ်။ဒီအဆောင်တွေရလို့ဆိုတော့တရားရုံးရဲ့ဆုံးဖြတ်ချက်ကြီးဖြစ်လာပါလိမ့်မယ်။အဲ့ဒီမှာလည်းကျွန်တော်တို့အင်းထုတ်ပြန်တာလေးဆောင်ရွက်ပေးပါမယ်။
ဘူရီတောင်မြို့နယ်ကုတာပြင်စစ်တရားရုံးကျန်းနာမှုကိုဘူရီတောင်နယ်မြေခံတိုင်ရင်တန်းမှာ2019နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မြန်မာစစ်သားဘက်ကဘယ်သူဘယ်ဝါဘယ်နှဦးကျူးလွန်ခဲ့တာတရားလူတရားခံထွက်ဆိုချက်တွေကိုတော့ထုတ်ပေါ်ခြင်းမရှိခဲ့ပါဘူးဒီစစ်ဆေးမှုကိုလာရောက်နားထောင်တဲ့ဒေသခံ264ယောက်ရှိတယ်လို့လည်းတမရော်ကသတင်းထုတ်ပြန်ထားတာပါဒါပေမဲ့ဒီလိုတမရော်ရဲ့ခုံရုံးစစ်ဆေးမှုမှာပိုလင်းမြင်တာမှုအားနည်းနေတယ်လို့ဘူရီတောင်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းအောင်သိန်းကပြောပါတယ
်ဒီပါရစီရလေးကျွန်တော်တို့မသိဘူးစစ်စစ်မှုစုံစမ်းမှုကျန်တာမှာအဲကျွန်တော်တို့ပါဝင်ပူပေါင်းပို့အတွက်ကိုကျွန်တော်တို့ဖိတ်တာမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကအတုံးလုံးကိုမသိအောင်လုပ်မယ်နော
်2019ခုနှစ်တပ်မတော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုအတွင်းမောင်တော်မျိုးနဲ့အင်ဒင်းရွာမှာမွတ်စလင်မျိုးသား10ဦးကိုတပ်ပြခဲ့တယ်ဆိုတဲ့သတင်းဖက်ပေါ်လာတဲ့အတွက်ပါဝင်ပတ်သက်သူတွေကိုစစ်ခုံရုံးကနေအရေးယူမှုတွေလှုပ်ဆောင်ခဲ့ပါတယ်သူတို့ကိုအပြစ်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့တမရော်ကာကိုရီဦးစီးချုပ်ရဲ့လူငင်းချမ်းနာခွဲအမိန့်နဲ့တနစ်မပြည့်ခင်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။တမရော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုတွင်ဒေသတွင်းမူဆလင်ဥယီ9သိန်းခန့်နေရစွန့်ခွာသိမ်းရှောင်နေကြရတာပါ။ဒေသခံမူဆလင်တွေဟာသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးစွဲခေါ်ဝေါ်နေတာကိုမြန်မာအစိုးရကလက်မခံခဲ့ပေမဲ့ဒီအစ်စ်ပြေးဒုက္ခသည်တွေကိုနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိဒတ်စင်ခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြစ်ပခတ်တွေတွင်ပြည်စည်းဥစ္စာဖျက်ဆီးခံရတာဒါမှမဟုတ်လူရက်သားဒါမှမဟုတ်အယက်သားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမရယုံကနေထုတ်ပြန်ထားပါတယ်ခင်ဗျာ